ရခိုင်မြောက်ပိုင်းမှာရိုဟင်ဂျာတွေအများစုနေထိုင်ရာဘူးတီတောင်နဲ့မောင်းနှုံမြို့နယ်တွေထဲအာနာသိန်းစစ်ကောင်စီတပ်တွေနဲ့အာရခတ်တတော်အေအေဂျာတိုက်ပွဲတွေပြင်းထန်နေချိန်မှာရိုဟင်ဂျာရဲသားတွေထိခိုက်သေးဆုံးပြီးနေအိမ်တွေဖျက်ဆီးခံရတဲ့သတင်းတွေပြီးခဲ့တဲ့သတင်းပတ်တွေနဲ့ချီစစ်တိုက်ထွက်လာနေတာပါပြီးခဲ့တဲ့မေလ18ရက်မှာတော့ဘူးတီတောင်မြို့ကိုအေအေကထိန်းချုပ်ချိန်မှာစိုးရိမ်ပွဲအခြေအနေတွေအမြင့်ဆုံးဆဖြစ်ခဲ့ပါတယ်ဒီလိုအပြန်အလှန်အငင်းပွားနေရကနေဘလို့လားအတဲ့ပြဿနာတွေစီပိုးပြီးဥတီသွားနိုင်စေလို့လွတ်လပ်တဲ့စစ်ဆေးအရေးယူမှုတွေလုပ်ဖို့ရိုဟင်ဂျာရေးနဲ့မြမလူခွင့်ရေးအတွက်နိုင်ငံတကာမှာလှုံ့ဆော်နေတဲ့မျိုးသမီးငင်းညာရေးခွင့်ရက်ကမဝဝေနုက VOA ကိုပြောပါတယ်
အဓိကကတော့ငင်းချက်မှုကိုတိဆောက်ပေးပါတရားမျှတမှုကိုတိဆောက်ပေးပါဒုတိယလူမျိုးဖြစ်စဉ်တွေကိုညှင့်ပယ်နေမဲ့အစားပြည်သူတွေအကုန်လုံးမနစ်နာခဲ့သူတွေအားလုံးအတွက်ပေါ့နော်ဒီလိုမျိုးလွတ်လပ်တဲ့သတင်းမီဒီယာနဲ့နိုင်ငံတကာ investigation တွေကိုလက်ခံပေးပါလို့ပဲကျွန်မမေတ္တာရခံကြပါတယ
်ရခိုင်တိုင်းဝိုင်းဘက်ကတော့အထူးသဖြင့်နိုင်ငံတကာရဲ့ထုတ်ပြန်ချက်တွေဆွဆွဲချက်တွေကတစ်ဖက်ဆောင်းနေဖြစ်နေတယ်လို့ယူဆကြပါတယ်ဥပမာကုလသမဂ္ဂလူခွင့်ရေးမာမင်းကြီးရုံးကထုတ်ပြန်ချက်တွေမှာဆိုရင်လူအုပ်စုတစ်ခုကိုအဓိကထားပြီးစိုးရင်ကြောင်ကြနေတဲ့သဘောမျိုးတွေ့ရတယ်လို့ရခိုင်အမေရိကန်လူမှုအဖွဲ့အစည်းတာဝန်ရှိသူတို့ဖြစ်တဲ့ကိုသိန်းထွန်းဆန်က VOA ကိုပြောပါတယ်
။အဲတချို့ပြောဆိုချက်တွေကဒီရှိနေကြတဲ့ဒီမတူကွဲပြားတဲ့လူမျိုးတွေကြားထဲမှာပြဿနာကိုတမင်ကဖန်တီးတဲ့လူမျိုးစက်ကလုံးတွေစာသားတွေပါနေတာကိုတွေ့ရတယ်။ဆိုတော့ UN ကနေပြီးတော့ဒီလိုလှုပ်ဆောင်ချက်တွေကကျွန်တော်တို့ဒီအမှန်တမ်းပြောရင်တော့ဒီမြန်မာတပြည်လုံးကစစ်ကောင်စီစစ်အစိုးရတော်လှန်နေတဲ့အချိန်မှာအထောက်အကူမပေးဘဲနဲ့ပြဿနာသွား create လုပ်နေတယ်လို့ဖြစ်တာကိုတွေ့ရတဲ့အတွက်ကျွန်တော်တို့ကဒီ UN Human Rights Council ရဲ့ Commissioner ဘိုခါတော့ကိုသူလုပ်နေတဲ့အလုပ်တွေအဆင်မပြေဘူးကျွန်တော်တို့မှားယွင်းနေတာတွေဖြစ်နေတယ်ပြီးတော့မြေပြင်အခြေအနေကိုတိကျမသိဘဲနဲ့သူကတစ်ဖက်ဆောင်းနေပြောနေတာမျိုးတွေတွေ့ရတယ်ပြီးတော့အဲ့ဒီဟာကနောက်ဆုံးတော့တိကျချင်းချင်းတွေးကြည့်မယ်ဆိုရင်ကျွန်တော်တို့ဒီတော်လှန်ရေးတစ်ခုလုံးကိုတွားပြီးတော့အထိခိုက်စေလာနိုင်တယ်ပေါ့လေစိုးရင်ကြောင်းကြမှုတွေမလိုလားအဲ့တဲ့စိုးရင်ကြောင်းကြမှုမျိုးလို့ကျွန်တော်ကမြင်ပါတယ်ခင်ဗ
ျဗိုခါထက်ရဲ့ပြောဆိုချက်တွေကို American Australia ပါဝင်နိုင်ငံတကာရောက်ရခိုင်နယ်ပွားတွေကတရားဝင်ကန့်ကွက်စာတွေထုတ်ပြန်တာလည်းရှိပါတယ်ရခိုင် American လူမှုအဖွဲ့အစည်းကဥဆောင်တဲ့ဆန္ဒထုတ်ပေါ်ပွဲတစ်ခုကိုလည်းနယူးယောက်မြို့ကုလသမဂ္ဂရုံးရှိမှာပြီးခဲ့တဲ့သတင်းပတ်ကမေလ10ရက်နေ့ကလုတ်ခဲ့ကြပါတယ်ကုလသမဂ္ဂရဲ့ပြောဆိုချက်တွေဟာမြေပြင်အခြေအနေနဲ့ကြွားချနေတယ်လို့မြန်မာနိုင်ငံအနှံ့နဲ့ရခိုင်တစ်ခုလုံးမှာစစ်ဖြစ်နေတာဖြစ်လို့အလုံးအတူတူခံစားနေရတယ်လို့အဲ့ဒီဆန္ဒထုတ်ပေါ်ပွဲမှာကိုယ်တိုင်ပါဝင်ခဲ့သူနယူးယောက်ပြည်နယ်ကရခိုင်နယ်ပွားတခုဖြစ်တဲ့မတ်နှင်းဝေက VOA ကိုပြောပါတယ
်။ကျွန်မတို့ရခိုင်ပြည်နယ်လူမျိုးတွေအတွက်ကျွန်မတို့အရန်စိုးရင်မိပါတယ်။ဘာလို့လဲဆိုတော့အခုချိန်မှာအိုးအိမ်ဆုတ်ခွာပြီးတော့အနေစရာမရှိစားစရာမရှိလူတွေအများကြီးပဲပြီးရင်ဆက်ကဆက်ကနေပြီးတော့ဘုံကျဲရှာတယ်ဆေးရုံတွေဘုံကြီးကျောင်းတွေကအစလူနေအိမ်ကအဆုံးပေါ့နော်။အဲ့လိုမျိုးနေစရာတွေမရှိဘူးအဲ့ဒါတွေကိုနိုင်ငံရဲ့ခြားတွေကကဘာသိစီချင်တာပေါ့ပြောမယ်ဆိုရင်เนาะပြီးလူမျိုးစုတစ်ခုတည်းဖြစ်တာမဟုတ်ဘူးမြန်မာပြည်မှာတိုင်းနှင်းပြည်နယ်မှာများသောအားဖြင့်ဖြစ်နေကြတာလည်းအများအသိပဲ
အာခတ်တော် AA ရဲ့မေလ24ရက်နေ့ကထုတ်ပြန်ချက်ထဲမှာတော့သူတို့ဘက်ရဲ့ထိန်းချုပ်မှုနယ်မြေတွေကဘူးတီတောင်နဲ့မောင်းနှောင်းမြို့နယ်တွေမှာစပေးဆောင်ပြည်သူ2သိန်းဝန်းကျင်ရှိနေပြီးအဲ့ဒီထက်က80ရာခိုင်နှုန်းဟာမွတ်စလင်တွေဖြစ်ခါသူတို့အားလုံးကိုလူမျိုးဘာသာမခွဲခြားပဲအကာအကွယ်ပေးစောင့်ရှောက်နေတယ်လို့ဖြေရှင်းထားပါတယ်။အေအေရဲ့ထုတ်ပြန်ချက်တွေနဲ့ဒေသခံရ ेंजर ပြည်သူတွေရဲ့ပြောဆိုချက်တွေမှာကွဲလွဲမှုတွေရှိနေတယ်လို့လည်းမဝီနုကပြောပါတယ
်။ကျမတို့ ेंजर တွေကရခိုင်ပြည်သူတွေနဲ့အေအေချမ်းချမ်းနေကျင်တဲ့လူတွေကြီးပါပဲ။ဘာလို့မှကျမတို့ပြဿနာမတက်ချင်ပါဘူး။ကျမတို့ဒီပြည်နယ်လူမျိုးရေးဒီပြည်နယ်မှာငြိမ်းချမ်းတာယာဝတ်ပြောရေးကိုကျမတို့ဟိုမျှော်မှန်းတဲ့လူတွေပဲဖြစ်တယ်ကျမတို့လူတွေဟာဆိုလို့ရှိရင်ဒီအချိန်တွေမှာဒီဥမာရခိုင်တွေကပဲဖြစ်ဖြစ်ခုနကျမတို့အေးတက်တော်ကပဲဖြစ်ဖြစ်ကျမတို့လှုပ်ဆောင်ချက်တွေကိုတို့လိန်လဲပြီးတော့ပြောစရာအကြောင်းမရှိပါဘူးအဲ့လိုပြောလို့လည်းဘသူတွက်မှအကျိုးမရှိဘူးဆိုတာလည်းအားလုံးနားလည်ပါတယ်တလျှောက်လုံးတော့ကလည်းစစ်တက်လုတ်ခဲ့အချိန်တော့ကလည်းစစ်တက်လုတ်ခဲ့လို့တို့ပြောတာပဲ
ခိုင်နယ်ဘွားမတ်နေနေဝေကတော့စစ်ကောင်စီကလူမျိုးစုတွေကြားသွေးကွဲအောင်သွေးထိုးလှုပ်ဆောင်နေတာမှန်ပေမဲ့နိုင်ငံတကာကလည်းနှစ်ဖက်လုံးကိုမျက်မျှတက်တက်ထောက်ပြဖို့လိုတယ်လို့တုံ့ပြန်ပါတယ
်။ကျမတို့လည်းခံရတယ်၊သူတို့လည်းခံရတယ်မှန်တယ်။ဒါပေမဲ့နှစ်ဖက်မျှပြီးတော့ပြောရမှာသူတို့ကတစ်ဖက်သက်စောင်းနေပြီးတော့ပြောရဲဆိုတော့ကျမတို့ကမခံမရနိုင်ဖြစ်တာပေါ့နော်အဲ့လိုပါ
။ကုလသမဂ္ဂလူခွင့်မာမင်းကြီးရုံးရဲ့မေလ24ရက်နေ့ထုတ်ပြန်ချက်ထဲမှာတော့ဘူးတီတောင်ရဲ့မောင်းနှောင်းမြို့နယ်တွေမှာတိုက်ပွဲတွေကြောင့်အရသာတောင်းနဲ့ချီအိုးအိမ်ဆွတ်ခွာထွက်ပြေးခဲ့ရပြီးရိုဟင်ဂျာ4000ကျော်လောက်ဘင်္ဂလားဒေ့ရှ်နယ်စပ်နားကိုထွက်ပြေးလာတယ်လို့ဆိုပါတယ်။ရခိုင်ကစီးရဲအခြေအနေနဲ့ပတ်သက်လို့အနာသိစစ်ကောင်စီဘက်ကတော့လက်ကလော့ထုတ်ပြန်တာမျိုးမရှိပါဘူး။လက်ရှိရခိုင်မြောက်ပိုင်းရဲ့နောက်ဆုံးအခြေအနေကတော့ AA နဲ့စစ်ကောင်စီတပ်တွေတိုက်ပွဲပြင်းထန်နေပြီး AA ကမောင်းနှောင်းမြို့သိမ်းတိုက်ပွဲစနေတာဖြစ်လို့အကြမ်းဖက်မှုတွေပြင်းပြင်းထန်ထန်နဲ့ကြီးထွားလာမဲ့အနေနဲ့ရှိနေတယ်လို့ ကလူခွေမာမီနီယုံပြောရေးဆိုခွင့်ရှိသူလစ်စထရော့ဆာကမေလ24ရက်ကတတိပေးထားပါတယ်ခင်ဗျာ။